မှရှိတဲ့ရက်ဖက်အဖွဲတချို့ကိုဒီလအတွင်းစစ်ကောင်စီကစစ်ဆေးတာတွေခီးသွားလာခွင့်ပိတ်ပင်တာတွေရှိနေတယ်လို့ဒေသခံရက်ဖက်အဖွဲတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကလည်းရခိုင်အခြေစိုက်သတင်းဌာနတစ်ခုကိုစစ်ကောင်စီကဝင်ရောက်စီးနှင်ရှာဖွေပြီးဖမ်းဆီးတရားစွဲဆိုခဲ့တဲ့နောက်လက်ရှိမှာရခိုင်ရက်ဖက်အဖွဲစီးတချို့တင်းရှောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစုံမိုးကျော်ကပြောပြပေးပါအောင်ရှင်။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်မတော် AA အဖွဲ့အစားစစ်ရေးတင်းမာမှုတွေတိုးလာနေသလိုစစ်ကောင်စီဘက်ကလည်းရခိုင်ပြည်နယ်အတွင်းစစ်ဆင်မှုတွေပိုပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်လာနေပါတယ်။ဒါအပြင်အရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းဌာနတချို့ကိုလည်းစစ်ကောင်စီကဝင်ရောက်စစ်ဆေးတာတွေလုပ်နေတယ်လို့ရခိုင်ဒေသခံအရက်ဖက်အဖွဲ့အစည်းတခုရဲ့ပြောခွင့်ရသူကပြောပါတယ
်။ချီနေကတော့ရုံးတွေကိုအရက်ဖက်အဖွဲ့အစည်းရုံးတွေဘီတခြားသောရုံးတွေကိုဟိုစကစကပေါဝင်လာရောက်ပြီးတော့သူတို့စီစိတ်တာတို့ဟိုသူတို့ဟိုတချို့သောအဖွဲ့အစည်းရဲ့ခေါင်းဆောင်တွေကိုခေါ်ယူပြီးတော့မင်းမင်းတာတို့ရှိတယ်ဆိုတဲ့အကြောင်းတော့ကျွန်တော်တို့သိရတယ်ပေါ့လေနော်ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကဒီပုံမှန်နေပြီးတော့သူတို့ရဲ့လုံခြုံရေးရတော့တိတ်ဟိုပွင့်ပြလဲလဲပြောတာပုံစံမျိုးကတော့တိတ်မရှိနေဘူးအချိန်တော့ရှိတယ်ဆိုတော့အဲ့ဒါကတော့ခုနပြောတဲ့ကျွန်တော်တို့ဒီဟိုမင်းမင်းတာတို့စီစိတ်တာတို့သူတို့အာခွင့်ပြုချက်တွေမရှိဘဲခီးတော်လာမှုတွေကိုမလုပ်ဘူးဆိုပြီးတော့ကံတဲ့ပိတ်ပင်တာတော့အခုရှိနေတယ်ဆိုတော့တခုကတော့အဲ့ဒါတော့အဆင်ဟိုအဲ့ဒါတော့မဲပါလေပေါ့လေနော်ဟုတ်ကဲ့ပါ
ရခိုင်ပြည်နယ်မှာလုပ်ကိုင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနိုင်ငံတကာ NGO တွေနဲ့ INGO တွေကိုစစ်ကောင်စီကမှတ်ပုံတင်ခိုင်းတာတွေရှိပေမဲ့အဖွဲ့အစည်းတော်တော်များများကတော့မှတ်ပုံမတင်ကြဘဲအာဏာသိမ်းစစ်ကောင်စီထံမှမှတ်ပုံတင်ထားတဲ့အဖွဲ့အစည်းကအ ਨੇ အချင်းလောက်သာရှိတယ်လို့ဒေသခံအရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတွေကပြောဆိုပါတယ်လက်ရှိမှာစစ်ကောင်စီကရခိုင်မှာရှိတဲ့အဖွဲ့အစည်းတွေကိုဟိုတယ်တွေခန်းမတွေမှာတင်နန်းတွေအစည်းအဝေးလုပ်တာတွေကိုလုပ်ခွင့်ပိတ်ထားသလိုလုပ်ငန်းပိုင်းဆိုင်ရာတွေကိုလည်းပြုပြင်ပြောင်းလဲလုပ်ကင်နေရတယ်လို့လည်းအရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်
။ဒီမှာရခိုင်မှာကစစ်အစိုးရတွေကိုစစ်ဆင်နေတာတွေတော့ရှိတယ်။အဲဒီမှာခံရတဲ့အများစုအဖွဲ့စည်းအများစုကတော့ရေဂျစ်တာမရှိတဲ့အဖွဲ့စည်းတွေကိုနော်အဲ့ဒီစတားရှိတဲ့ဘွေးစီကလည်းခံရပါတယ်။ဘလို့ဆိုတော့အင်းနေမှာသူတို့ကအရင်တုန်းကလည်းဟိုရီစတာတင်ဖို့ပြောခဲ့ရတယ်ရှိရဲ့။တချို့ကတော့မတင်ကြဘူး။တချို့ကတင်ထားရတယ်ရှိရဲ့။ဆိုတော့သူတို့ကကိုယ်ကဝင်စစ်တာတွေရှိတယ်။လောလောရနေတဲ့အပိုင်းမှာတော့ဒီလူချုံရဲ့အပိုင်းရဲ့အချက်လက်လူချုံရဲ့အပိုင်းနဲ့ဝန်ထမ်းတွေလူချုံရဲ့အပိုင်းအလုပ်လုပ်ကြနေတဲ့ဆဲဆမလုပ်ကြနေတဲ့သူတွေရဲ့လူချုံရဲ့အပိုင်းကိုစိုးရင်ရတာတော့ရှိတယ်။ပြီးရင်အလုပ်လုပ်တဲ့အပိုင်းမှာတချို့ဒီဝက်ပလန်တို့ပြောင်းသွားတာတို့အလုပ်လုပ်တဲ့ working style လို့ပေါ့နော် methodology ပါတော့ညာတော့ပြောင်းလိုက်ရတာတော့ရှိတယ်အဲ့ဒါမှာအခက်အခဲတွေအများကြီးရှိတယ်အဲ feature မှာသွားနေရတဲ့သူတွေမှာတွေ့တော့ဒီ TA ပေါ့သွားတာခွန်တွေ့အခက်အခဲကြုံရတာလည်းအများကြီးရှိပါတယ
်ဒါအပြင်အခုလိုစစ်ကောင်စီရဲ့ကတ်သတ်ပိတ်ပင်စစ်ဆေးမှုတွေကြောင့်လက်ရှိမှာတော့အရက်ဖက်အဖွဲ့အစည်းတွေမှာလုတ်ကင်နေသူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းအရက်ဖက်အဖွဲ့အစည်းတခုမှလုတ်ကင်နေသူတူကပြောဆိုပါတယ်
။ဟောလုံရှုံရေးစိုးရတဲ့ဆိုတာထက်ကိုပိုတယ်ပေါ့လေနော်ကျွန်တော်တို့ကခေမချီတဲ့ဒီစစ်ဆောင်တွေဒီမှာမိုရိုက်တဲ့ခင်ပြူသူတွေဟိုတခြားသောကျွန်တို့ဒီမိပြခင်ဟိုဆွပြခင်လူအုပ်စုတွေကိုကျွန်တော်တို့ကဒီ humanitarian ဖြစ်နေပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုကြီးပြည်စည်းရေးကိုကြီးပြဖို့မှုတွေက